ရန်ကုန်မြို့ကတရားလွှတ်တော်ရှေ့နေဦးကြီးမြင့်ဗိုလ်ကြီးဟောင်းနေမျိုးစဉ်ကဗျာဆရာစောဝေတို့ကိုဧပြီလ3ရက်နေ့ကတနင်္သာရီတိုင်းဒေသကြီးကော့တောင်းမြို့မှာပြုလုပ်တဲ့အခြေခံဥပဒေပြင်ဆင်ရေးဟောပြောပွဲမှာပြောဆိုခဲ့တာနဲ့ပတ်သက်ပြီးတပ်မတော်ကနိုင်ငံတော်အကြီးအကျယ်ပြည့်စုံမှုပုံမှ905ကကြီးနဲ့တရားစွဲဆိုထားတာကိုတရားရုံးကလက်ခံလိုက်ပါတယ်။ကော့တောင်းမြို့နယ်တရားရုံးကတပ်မတော်ရဲ့တိုင်ကြားမှုကိုမနေ့ကလက်ခံလိုက်တယ်လို့သိရကြောင်းအမှုဖွင့်ခံထားရသူတွေကိုတော့တရားဝင်အကြောင်းကြားလာတာမရှိသေးကြောင်းဦးကြီးမြင့်က RFA ကိုပြောပါရယ်တပ်မတော်ကိုထိခိုက်အောင်ဟောပြောခဲ့တာမရှိကြောင်း2008အခြေခံဥပဒေနဲ့ပတ်သက်တဲ့ပြောဆိုချက်ကိုနောက်ကျောင်းပြန်ပြီးအရေးယူတာဟာလွတ်လပ်စွာပြောဆိုခွင့်ကိုပိတ်ပင်တာဖြစ်ကြောင်းဦးကြီးမြင့်ကပြောပါရယ်မင
်းတို့ကညနေ3နာရီခွဲမှာတရားရုံးကလက်ခံနေဆိုတော့ကျွန်တော်တို့ကများပြောလို့သိလာပါဗျာဘာမှမသိသေးပါဘူးတပ်မတော်ကလည်းဘာမှသိရပြောရလဲမဟုတ်အခြေခံဥပဒေနဲ့ပတ်သက်လို့ပြောတဲ့ပုံမှာအခုနောက်ကျောင်းပြန်ပြီးတော့အရေးယူတာဟာရှင်ကျွန်တော်အပေါ်မှာလွတ်လပ်စွာပြောဆိုခွင့်ကိုပိတ်ပင်တယ်ဒါလူ့အခွင့်အရေးချိုးဖောက်ခံရတယ်
ကဗျာဆရာစောဝေကလည်းသူကဘယ်ပုဂ္ဂိုလ်ဘယ်အဖွဲ့အစည်းကိုမှထိခိုက်အောင်မပြောခဲ့သလိုဥပဒေစိုးမိုးရေးနဲ့ဒီမိုကရေစီတည်တံ့ခိုင်မြဲဖို့ပဲဒီဇိုင်းမမတ်တိုက်တွန်းခဲ့တာပဲရှိတယ်လို့ပြောပါတယ်။လူတိုင်းရနိုင်တဲ့အခွင့်အရေးကိုဟန်တားတာဟာဒီမိုကရေစီကိုဟန်တားတာဖြစ်ကြောင်းလွတ်လပ်စွာပြောဆိုရေးသားခွင့်ကိုနှောက်ယှက်ဖျက်ဆီးနေတာဖြစ်ကြောင်းလည်းကဗျာဆရာစောဝေကမှတ်ချက်ပေးပါတယ်
။ဒီမိုကရေစီရဲ့မန်နိုင်မှာအဓိကကျပြီးတော့တက်ဖြစ်နေတဲ့ချက်တစ်ချက်ကတော့ကျွန်တော်ပြောချင်တာကလူတိုင်းတော်လူတိုင်းလွတ်လပ်စွာပြောဆိုရေးသားထုတ်ဖော်ခွင့်ကိုပေးထားတာ။ဒါကကျွန်တော်လူခွင့်အကျညာစံနှမ်းမှလည်းပါပြီးသားတကဘာလုံးဝလိုက်နာဖို့အခုလိုလွတ်လပ်စွာပြောဆိုရေးသားထုတ်ဖော်ခွင့်လူတိုင်းရနိုင်တဲ့အခွင့်အရေးကိုဟန့်တားတာဒီမိုကရေစီကိုဟန့်တားတာပဲ။လက်စွာပြောဆိုရေးသားခွင့် Freedom of Expression ကိုနှောက်ယှက်ဖျက်ဆီးနေတာပဲလို့ပြောချင်တယ်ပေါ့။
နောက်ထပ်တရားစွဲဆိုခံထားရသူတဦးဖြစ်တဲ့ဗိုလ်ကြီးဟောင်းနေမျိုးစဉ်ကိုရန်ကုန်တိုင်းတိုက်ကြီးမြို့နယ်နဲ့အေရဝတီတိုင်းဝါခင်မမြို့နယ်တို့မှာအခြေခံဥပဒေပြင်ဆင်ရေးဆိုင်ရာပြောဆိုချက်တချို့နဲ့ပတ်သက်ပြီးသက်ဆိုင်ရာမြို့နယ်တရားရုံးတွေကထောင်ဒဏ်တစ်နှစ်စီချမှတ်ထားပါတယ်။သူတို့သုံးဦးကိုတရားလိုပြုလုပ်အမှုဖွင့်ခဲ့တာကတော့ကံယူရန်ဒေသတိုင်းစစ်ဌာနချုပ်ကဖြစ်ပါတယ်။2019ဧပြီလ12ရက်နေ့ကကော့တောင်းမြို့နယ်တရားရုံးကိုဥရိုက်လျှောက်ထားခဲ့ရမှာတရားသူကြီးကပုံမှန်905ကကြီးနဲ့အော်တိုဘာလ18ရက်နေ့မှာအတည်ပြုပြီးတရားစွဲဆိုခဲ့တာဖြစ်တယ်လို့ကံယူရန်ဒေတာတိုင်းစစ်ဌာနချုပ်တိုင်းဦးစီးဘုံမူကြီးတန့်စင်ဦးက RFA ကိုပြောပါတယ်
ပြောရောက်ကကတော့ဘုံတော်ကြီးတောင်ပါနော်တကယ်မှပြောနေရရှိတယ်ပေါ့ဘုံချုပ်တိုက်ဆောက်တက်တာဂျိုင်းတော့သူရဲ့ပုံစံနေလဲဖြစ်နေတယ်ပေါ့ဒါနေမျိုးတင်ပြောတဲ့ဥစ္စာတွေပါကိုစောဝင်ပြောတဲ့ဥစ္စာဆိုရင်ကျေရန်ဦးကပါတဲ့ဥစ္စာဒီတန်းနေမိကုန်းဒီလိုသိစာဥပဒေတွေဖြစ်တယ်ပေါ့အမ်ဒီရဲ့အသွေးသားအာနာရီရင်မှုပြမစေဘလူတွေကနေပေါင်းများစွာရေးဆွဲပြမအာနာယူင်းအကြိုက်ကိုဆွဲရဖြစ်တယ်ပေါ့နောက်ဦးကြီးမြင့်ပြောတဲ့ချက်တွေဆိုရင်လဲဆက်အာနာရှင်ဆိုတာ2008အခြေခံဥပဒေထဲမှာပဲရှိနေတယ်ပေါ့အဲ့တော့ဒီဥပဒေပြင်ဆင်ုံနဲ့မရဘူးအစ်တတွေပြန်လဲရေးဆွဲရမယ်ဖြစ်တယ်ပေါ့နော်အဲ့လိုမျိုးကြီးဆိုပြောခဲ့တာတွေကြောင့်ကိုယ်တော်လိုဥတိုက်ပြီးချောက်ထားရတာဖြစ်ပါတယ
်။ရှင်နေဦးကြည်မြင့်ကတော့သူတို့ဟာအများပြည်သူအကျိုးဆောင်ရွက်နေသူတွေဖြစ်တယ်လို့ကိုယ့်အလုပ်ကိုလုပ်ပြီးစေတနာဝန်ထမ်းလုပ်နေသူတွေဖြစ်တာကြောင့်တပ်မတော်ကတရားမစွဲသင့်ဘူးလို့ပြောပါတယ်
။ဥတိကနာသူတရားဆိုတာစိတ်ကြက်ဆိုကျွန်တော်တို့ကအများပြည်သူအကျိုးဆောင်ရွက်နေပုံပုံလေးဘယ်ပါတီဝင်မှလည်းပုံပုံဘယ်နိုင်ငံကထွက်ပရေးကိုယူမှလုပ်နေတဲ့ပုံလိုမျိုးဘူးကိုယ့်အလုပ်ကိုလုပ်ရင်သမင်းစားပြီးတော့စေတနာဝန်ထမ်းလုပ်နေသူပါဒီလိုလုပ်တာတော့စိတ်နဲ့မကောင်းဘူးမဖြစ်နိုင်ဘူးလို့ကျွန်တော်ကတော့ဒီလိုသင်ပြခြင်းပါလေ
။အမကံမရနိုင်တဲ့နိုင်ငံတော်အကြီးညိုပြည့်စုံမှုပုံမှ905ကကြီးဟာပြစ်မှုကျူးလွန်ကြောင်းထင်ရှားရင်နှစ်နှစ်ထက်မပိုတဲ့ထောင်ဒဏ်ချမှတ်နိုင်ပါလေတက်ကတရားစွဲဆိုထားတဲ့အထက်မှာလက်တလောနိုင်ငံတကာအထိလူပြောများနေတဲ့အမှုကတော့တန်ကျက်ရွတ်ဆိုတဲ့လူငယ်တွေအမှုပဲဖြစ်ပါတယ်မရန်ကုန်မြို့နယ်တရားရုံးကဒေါင်းတို့မျိုးဆက်တန်ကျက်အဖွဲ့ဝင်5ဦးကိုပုံမှ905ကကြီးနဲ့အော်တိုဘားလ30ရက်နေ့ကထောင်ဒဏ်တစ်နှစ်စီချမှတ်ခဲ့ပါတယ်အဲ့ဒီစီရင်ချက်ကိုအမြန်ဆုံးပြန်လည်ရုပ်သိမ်းတင်ကြောင်းအမေရိကန်ခြေစားရေးလူခွင့်ရေးစောင့်ကြည့်ရေးအဖွဲ့ HRW ကမနေ့ကတောင်းဆိုလိုက်ပါတယ်တက်ကြွလှုပ်ရှားသူတွေကိုတရားစွဲဆိုထောင်ချနေတာဟာတပ်မတော်အနေနဲ့ဝေဖန်ပြောဆိုမှုတွေကိုလက်မခံကြောင်းပြသရရောက်နေတယ်လို့ HRW အဖွဲ့ရဲ့အာရှရေးရာညွှန်ကြားရေးမှူး Phil Robertson ကပြောပါတယ်အလားတူအမေရိကန်ခြေစားရေးနောက်ထပ်အဖွဲ့တစ်ခုဖြစ်တဲ့ Pan America အဖွဲ့ကလည်းဒီလိုထောင်ဒဏ်ချမှတ်တာဟာလွတ်လပ်စွာပြောဆိုခွင့်ကိုချိုးဖောက်ရာရောက်ကြောင်းမနေ့ကကြေညာချက်ထုတ်ပြန်ထားပါတယ်ဒေါင်းတို့မျိုးဆက်တန်ကြပ်အဖွဲ့ကထောင်ဒဏ်ချမှတ်ခံထားရတဲ့ကိုပိုင်ရဲသူကဒီမိုကရေစီအသွင်ကူးပြောင်းရေးမှာအစိုးရဌာနဆိုင်ရာတချို့ပြောင်းလဲသွားတာရှိပေမဲ့တရားစီရင်ရေးကဏ္ဍမှာတော့ပြောင်းလဲမှုမရှိကြောင်းတပ်မတော်ကတရားစွဲဆိုမှုတွေမှာထောင်ဒဏ်ချမှတ်မှုတွေဟာအမြဲလိုလိုဖြစ်နေကြောင်းဝေဖန်ပါတယ်။ဒါကြောင့်တရားစီရင်ရေးကဏ္ဍမှာဥပဒေအရမှန်မှန်ကန်ကန်ဖြစ်စေခြင်းကြောင်းကိုပိုင်ရဲသူကပြောပါတယ်။
ဒီတရားစီရင်ရလို့မကြောင်းလေးတဲ့အနေထားကြောင့်တွေ့ရဒီတရားစီရင်မှာလိုက်ကြောင်းလိုက်မယ်ဆိုတော့ချုပ်ပြီးယူဆခြင်းကြောင့်တရားရင်ဆိုင်တယ်တရားရင်မှာပြည့်အောင်လေးလေးသားသားကြောင့်တိုက်ရောက်တယ်ပြီးတော့ပေါင်းပေါင်းမုံမုံကြောင့်ထုတ်ခံတယ်ချိပါတယ်ဒါပေမဲ့လည်းကျုပ်ကချိပါမှုကကျွန်တော်တို့ကြိုတင်မှတ်စာထားလို့ပဲဒီကမရောက်ခဲ့ပါဘူးဆက်သက်တယ်လို့လည်းအမှုတိုင်းအောင်ဆောင်ကြမယ်ဆိုတ
ပုံမှန်905ကကြီးနဲ့ထောင်နဲ့ချမှတ်ခံထားရပါတယ်ခင်ဗျာကျွန်တော်နေမျိုးထွန်းပါ